မေရိကန်နိုင်ငံသားဝန်ကြီးတဲ့အန်တိုနီဘလင်ကန်ကသူ့ကိုယာဒူးခတ်အပ်ဖို့အတည်ပြု၍အထက်လွှတ်ကြနာဆက်စည်းပွဲမှာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ဖြေကြားခဲ့ပါတယ
်။ And one final question on Rohingya. If confirmed, will you commit to overseeing an interagency process to make a determination as to whether the crimes committed against the Rohingya in Burma constitute genocide?
Yes, I would.
နိုင်ငံခြားရေးဝန်ကြီးအဖြစ်တည်ပြုခန့်အပ်ခံရမယ်ဆိုရင်မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကလူမျိုးတုံးတပ်ဖြတ်မှုများမများအမေရိကန်ဆိုရဝန်ကြီးဌာနတွေအကြားသုံးသပ်ဆွေးနွေးမှုတွေပြုလုပ်တာကိုကြီးမှုဦးဆောင်သွားမလားဆိုတဲ့မေးခွန်းအပေါ်အန်ထိုနီဘလင်ကန်ကကြီးမှုသွားမယ်ဆိုပြီးဖြေကြားသွားတာဖြစ်ပါတယ်။ဒီမေးခွန်းကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှဇန်နဝါရီလ19ရက်နေ့ကပြုလုပ်ခဲ့တဲ့မစ္စတာဘလင်ကန်ကိုနိုင်ငံခြားရေးဝန်ကြီးဖြစ်ခန့်အပ်တည်ပြုရေးဌာနစစ်ဆေးပွဲမှာမက်ဆာချူးဆက်ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်မှအက်မာကီးကမေးမြန်းခဲ့တာဖြစ်ပါတယ်။အန်ထိုနီဘလင်ကန်ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်အထက်လွှတ်တော်ကဇန်နဝါရီလ26ရက်နေ့ကအတည်ပြုခန့်အပ်ခဲ့ပြီးဖြစ်ပါတယ်။ဝိုင်းရင်တန်တမန်တူဦးဖြစ်တဲ့အန်ထိုနီဘလင်ကန်ကသမ္မတဥဘာမလက်ထက်မှာဒုတိယနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒုတိယဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတော့မြန်မာနိုင်ငံကို2015ခုနှစ်မေလအတွင်းကတစ်ကြိမ်2016ခုနှစ်ဇန်နဝါရီလအတွင်းကတစ်ကြိမ်နှစ်ကြိမ်တိုင်တွားရောက်ခဲ့သူဖြစ်ပါတယ်။ကဘာတဝံဒုက္ခတဲ့အကြက်တဲတွေ့ကြုံနေရချိန်2015ခုနှစ်ခေစဉ်အတွင်းမြန်မာနိုင်ငံကိုရောက်ရှိနေချိန်မှာအန်ထိုနီဘလင်ကန်ကအိန္ဒိယသမုဒ္ဒရာပင်လယ်ပြင်မှာထွက်ပြေးကြတဲ့ကလေးစည်းပြေးဒုက္ခတဲ့တွေထဲကတဝက်လောက်ကမြန်မာနိုင်ငံရခိုင်ပြည်နယ်ကဖြစ်တဲ့ဆိုပြီးကဘာကုလသမဂ္ဂနဲ့အခြားဖွဲ့တွေကရရှိထားတဲ့အထောက်အထားတွေကိုကိုးကားပြီးပြောကြားဖူးပါတယ်။ရိုဟင်ဂျာအသုံးကိုလက်မခံတဲ့မြန်မာနိုင်ငံက2019ခုနှစ်အတွင်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့နဲ့အတူသုံးနိုင်ငံဆွေးနွေးမှုတွေဒီနေ့အစပိုင်းမှာပြုလုပ်ခဲ့ပါတယ်ခင်ဗျာ။